င်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးဗြိတိန်နိုင်ငံတည်းကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုတည်ဆောင်လာတဲ့ဘယ်လေတင်းမော့ကိုမဆိုးပြန်လှည့်ခိုင်းဖို့အတွက်ဗြိတိန်အစိုးရကအတည်ပြုချက်ချလိုက်တာဟာဒုက္ခသည်ဆိုင်ရာဗြိတိန်နဲ့ပြင်သစ်ကြားသဘောထားကွဲပြားမှုကိုပိုပြီးကြီးထွားလာစေပါတယ်။ဒီနှစ်ထဲမှာပဲရာနဲ့ချီတဲ့ဒုက္ခသည်တွေဟာရေချောင်းကူးသန်းသွားလာမှုတိတ်များတဲ့ဒီရေကြားကိုဖျက်ပြီးပြင်သစ်ကနေဗြိတိန်ဘက်လှင်ငယ်တွေနဲ့ဝင်ရောက်ဖို့ကြိုးစားခဲ့ကြတာပါ။နှစ်ဆင်နွေရာသီတွေမှာဝင်ရောက်လာလို့ရှိပေမဲ့ဒီနှစ်မှာတော့တခြားလမ်းကြောင်းတွေပိတ်ထားတဲ့အတွက်ဒီလမ်းကြောင်းကဝင်သူပိုများနေပါတယ်။ဗြိတိန်ရေပိုင်နယ်ထဲမှာလှေသင်းမော့တွေမွေအောင်တားဆီးဖို့အတွက်သင်လန်းပေးထားတဲ့နေဆက်ရေးအရာရှိတွေအနေနဲ့အန္တရာယ်ကင်းတယ်လို့ထင်မှသာဒီနီလန်းတစ်သုံးဖို့ညွှန်ကြားထားတယ်လို့လည်းတာဝန်ခံအရာရှိကြီးတူကပြောပါတယ်။ဒီမဟာဗျူဟာတစ်ကိုဗြိတိန်ယာယီရှေ့နေချုပ်ကနေဆက်ရေးအရာရှိတွေအတွက်ချမှတ်ပေးခဲ့တာပါ။လှေငယ်တွေနဲ့ပြင်တစ်ကနေဝင်လာသူတွေကိုရက်အောင်လှုပ်ဖို့အတွက်ပထမဦးစားပေးလှုပ်ဆောင်နေတယ်လို့ဗြိတိန်ပြည်ထရေးဝန်ကြီးပရီပတဲလ်ကပြင်တစ်ပြည်ထရေးဝန်ကြီးဂျယ်ရယ်ဒါမနင်ကိုပြောကြားခဲ့ပါတယ်။ပြင်သစ်ဝန်ကြီးကလည်းဗြိတိန်ဟာရေချောင်းဆန်ရဥပဒေနဲ့ပြင်သစ်ကိုပေးထားတဲ့ဂရုကိုလေးစားဖို့ပြောပါတယ်။ဒီဂရုပြုချက်ထဲမှာပြင်သစ်ရဲ့နေဆက်ရေချောင်းစောင့်ကြည့်ကင်းလှည့်မှုတွေအတွက်ငွေကြေးအကူအညီတွေပေးဖို့ပါဝင်ပါတယ်။